ုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီကနေ့မြန်မာလူငယ်လူဟာစိန်ခေါ်မှုများပြားနဲ့ရင်ဆိုင်နေရပြီးအနာဂတ်အတွက်အပြင်းအထန်ရုန်းကန်ကြိုးစားနေကြရပါတယ်။လူငယ်တွေအနေနဲ့အဲ့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်တဲ့နေရာမှာလိုအပ်တဲ့အထောက်အပံ့အရင်းအမြစ်တွေလက်လန်းမိတဲ့အခြေအနေမှာရှိနေပါရဲ့လား။အနာဂတ်မှာတိုင်းပြည်ကိုမောင်းနှင်ဥဆောင်သွားကြရမယ့်သူတွေအဖြစ်သူတို့ကိုလူလူလာလာနဲ့လက်ကမ်းကြိုးဆိုပြီးအနာဂတ်ကိုလွှဲပြောင်းပေးဖို့လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေပါရဲ့လား။စာရာရီနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။တင်ညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်း NREF ရဲ့ Senior Gender Program Manager မအီလက်ထွန်း Youth Empowerment in the Society YES အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးတွင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။အင်းနဲ့ထမဲ့ကိုမျိုးတွင် UA Smega စီစဉ်မှာပါဝင်ဆွေးနွေးပေးခဲ့တဲ့သူဝဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင်ဟုတ်ကဲ
့မင်္ဂလာကိုကျော်ကျော်တိုင်
းဆိုတော့ကျွန်တော်ပထမဦးဆုံးမန်အေးလက်ထွန်းရဲ့ဆွေးနွေးချက်နဲ့ကျွန်တော်စလိုက်ချင်ပါတယ်ကျွန်တော်တို့ကမြန်မာလူငယ်တွေရဲ့အခြေအနေရဲ့ကိုဆွေးနွေးကြမှာဆိုတော့ပထမဦးဆုံးတော့ဒီကနေ့မြန်မာနိုင်ငံမှာလူငယ်တွေရင်ဆိုင်နေရတဲ့ကြီးမားဆုံးစိန်ခေါ်မှုကိုပြောပါဆိုရင်ဘာလို့များမန်အေးလက်ထွန်းယူဆပါတယ်ခင်ဗျာ
ကျွန်မလေချက်ချင်းဟိုလက်ရှိလုပ်နေတဲ့ဟိုကျွန်မသူတေနာကြီးထဲမှာရောပေါ့နော်ကျွန်မပါဝင်ပြီးတော့မြင်မိတဲ့လောက်ကတော့အဓိကတော့အလုတ်ကန်အခွင့်အမ်းပေါ့နော်ဒါကတော့မျိုးပြလူငယ်မျိုးပြလူငယ်တွေရောကြီးလက်ကလူငယ်တွေရောတခြားပြည်ငယ်နဲ့တိုင်းကလူငယ်တွေရောအဓိကရင်ဆိုင်နေရတဲ့အခက်အခဲလို့ထင်တယ်အဲဒုတိယတစ်ချက်ကတော့ကျွန်မတို့ဒီငင်းချမ်းရေးနဲ့လုံခြုံမှုပေါ့နော်ငင်းချမ်းရေးဆိုရင်တော့ဒါထင်ရှားပါတယ်ကျွန်မတို့ဒီမှာလက်နက်ကိုက်ပရိခပခဖြစ်တဲ့ငဲမြေတွေပေါ့နော်အဲအဲ့ဒီပါတယ်ဒါပေမဲ့မျိုးပြလူငယ်ကြတော့ဘာနဲ့ပတ်သက်ပြီးတော့တို့မှာဟိုဟိုဖြစ်လဲဆိုငင်းချင်းရေးချက်တို့ကြတော့လုံခြုံရေးရပုံများပေါ့ဥပမာဆိုရင်အမျိုးသမီးတွေဆိုရင်ဒါအကျန်းဖတ်မှုနဲ့ပတ်သက်ပြီးတော့တို့ဆိုရင်ရတာရှိရဲ့နော်လူကုန်ကူးနဲ့ပတ်သက်ပြီးတော့တို့ဟိုမလုံးမချုံဖြစ်ရတာရှိရဲ့နောက်တစ်ခါကျတော့အင်းလူအင်းချက်ဖတ်ဖို့မဟုတ်ပါနော်အဲ့ဒါကြီးပါတယ်နောက်တစ်ခုကအဲဒီအမျိုးသားတွေဆိုရင်မူရစေဝါအန်တကယ်ပေါ့နော်ဒီဥစ္စာကြီးပြောကျွန်မတို့လက်တလုံးမြင်မိပါတယ်ရှင
်ဟုတ်ကဲ့ကိုမျိုးသွေးအနေနဲ့ရောဒီကနေ့ဒီမှာလူငယ်တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုကိုဘာလို့များမြင်ပါကလဲ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့အကုန်လုံးတစ်ခုခြုံငုံပြီးတော့ပြောရရင်တော့ဒီအဓိကရင်ဆိုင်နေတဲ့စင်ကပူကပထမကတော့ဒီကောင်းမွန်လုံလောက်တဲ့ပညာရေးပေါ့ဒီလူငယ်တွေမှာပညာရေးစနစ်ကြီးကပေးလိုက်တဲ့နိုင်ငံတော်ကနေပေးလိုက်တဲ့ပညာရေးစနစ်ကကောင်းမွန်လုံလောက်မှုမရှိဘူးနိုင်ငံတကာနဲ့ရင်မောတတ်ဖို့မဖြစ်နိုင်တာအကုန်လုံးအပိလက်ခံထားရတဲ့အချက်ပေါ့နော်ဒီချက်တစ်ချက်ကိုပြောခြင်းနဲ့ဒုတိယအနေနဲ့ကတော့ဒီခုနမိုင်လေးထုံးလေးပြောသားသလိုမျိုးအလောက်ကင်ခွင့်နိုင်ပေါ့နော်ဒါမျိုးပြောခြင်းနဲ့ဒါတော့တနိုင်ငံတော်ကလူငယ်တွေအကုန်လုံးနဲ့ဆိုင်တာဖြစ်လိမ့်မယ်ပြီးတော့လေ data အလိုက်ပေါ့နော်ရခိုင်တို့ရှမ်းတို့ကလူငယ်ဆိုဒီငြင်းငြင်းရေးပြဿနာမျိုးတွေမလုံခြုံမှုပြဿနာတွေတိုက်ပွဲတွေကြားထဲကနေရပ်တည်နေရတဲ့စိန်ခေါ်မှုတွေရှိလိမ့်မယ်တချို့ data ကိုဘူးရေးဆေးဝါးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေရှိလိမ့်မယ်ဒါတွေလို့ပဲမြင်ပါတယ်ဗျ။
ဆိုတော့စိန်ခေါ်မှုကတော့ခုနလိုတစ်ခုတည်းမဟုတ်ဘူးဆိုတာဒါမိလက်ထွန်းရောကိုမျိုးသွင်းရောပြောတာကနေပြီးတော့ထင်ရှားတာပေါ့နော်။ဆိုအဲ့ဒီစိန်ခေါ်မှုတွေပေါ့နော်ခုနလိုအလုပ်ကိုင်းခွဲလမ်းပဲဖြစ်ဖြစ်ကျွန်တော်တို့ပညာရေးပဲဖြစ်ဖြစ်တော့တက်ဆိုင်ရာ data လိုက်ရှိတဲ့ငြင်းချမ်းရေးကိစ္စပဲဖြစ်ဖြစ်အပြစ်ခတ်ရဆေးရေးကိစ္စပဲဖြစ်ဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ရမှာလူငယ်တွေအနေနဲ့လိုအပ်တဲ့သူတို့အတွက်တရားကိုဖြည့်ရှင်းဖို့ရင်ဆိုင်ဖို့လိုအပ်တဲ့အထောက်အပံ့အရင်းအမြစ်အဲ့ဒါတွေကိုလက်လန်းမိမိနဲ့ရှိနေပါသလားလိုအပ်တဲ့အချိန်မှာရတယ်လို့ကျွန်တော်တို့ပြောနိုင်ပါသလားမိုင်းလက်တော့
ကျွန်မပထမဆုံးပြောရရင်အလုတ်ကင်ခွင်လန်းပေါ့နော်အလုတ်ကင်ခွင်လန်းဆိုရင်ပြောရမယ်ဆိုကျွန်မတို့ဒီနိုင်ငံမှာဆိုရင်ဒီလူငယ်ရခိုင်နှုန်းက35ဟုတ်ပေါ့နော်လူငယ်ရခိုင်နှုန်းက60ရခိုင်နှုန်းရှိတယ်အထူးသဖြင့်ဒီလိုမျိုးကိုဗစ်ကာလမှာပေါ့နော်ကျမတို့ပို့ပြီးတော့ထင်ရှားတယ်လူအလုပ်ပြုတ်တဲ့အခါမှာဒီလူငယ်တွေအများကြီးထိခိုက်တယ်ပေါ့နော်ငကိုကလေးကလည်းလူငယ်တွေဒီရတဲ့ဘွဲနဲ့သူတို့ဟိုလုပ်ရတဲ့လုပ်ငန်းခွင်ကမတူဘူးဥပမာဒီလူငယ်တယောက်တည်းပေါ့နော်သူတို့ရထားတဲ့ဘွဲကဒီကွန်ပျူတာနဲ့ပတ်သက်ပြီးရထားမယ်ဒါပေမဲ့သူအလုပ်ငန်းခွင်ဝင်ရတော့တခြားသောနေရာမှာသူဝင်ရတယ်ဒီလုပ်ငန်းခွင်ဝင်ဖို့ကအတွက်သူ့မှာတခြားသောပညာရဲ့ပေါ့နော်သူတခုထပ်သင်ရတယ်ပေါ့နော်အဲ့တော့သူသင်ရတဲ့ပညာရေးကလည်းသူ့အတွက်အုံဝင်မှုလို့နောက်ခုသူ့အတွက်ရတဲ့အလုပ်နေထားရလဲဟိုအဆင်မပြေဘူးပေါ့နော်သူ့အတွက်အဆင်တစ်ဖြစ်နေတဲ့အနေအထားမျိုးမဟုတ်ဘူးအဲ့တော့ကျမတို့တွေကအခုဟိုလူငယ်မူဝါဒဆိုင်ရာအမျိုးသားအဆင်မဟာဗျူဟာစီမံကိန်းဆို2024ရရှိနေရရှိတယ်အဲ့ဒီမှာဆိုအရင်လူငယ်မူဝါဒတွေကသူတို့ချမှတ်ထားတဲ့ပေါ့နော်မူဝါဒအပေါင်းအလုံးပေါင်း16ခုရှိရဲတော်တော်လေးလက်ကောင်းမွန်တာတွေများပါတယ်ပညာရေးကျန်းမာရေးမူရစေဝါဆက်တဖြစ်ပေါ့နော်ဒါပေမဲ့လက်တွေ့မှာကြတော့ဒါအပေါ်မှာအကောင့်ထဲပုံမှုကအားနည်းနေသေးတယ်ဘာလို့လဲဆိုတော့ခုမှပဲစာမ ဒီအဓိကကိုနားဆင်ရပါမယ်ဒီကနေ့မြန်မာလူငယ်တို့ဟာစိန်ခေါ်မှုများဒီအဓိကကိုနားဆင်ရပါမယ်ဒီကနေ့မြန်မာလူငယ်တို့ဟာစိန်ခေါ်မှုများဒီအဓိကကိုနားဆင်ရပါမယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ဟိုမငြင်းမြမှုတွေပေါ့နော်မငြင်းမြမှုတွေပြင်းနေတဲ့အတိုင်းနေတာကြီးတွေမှာမငြင်းမြမှုတွေရှိရောဥပမာဒီဟိုပြင်းရည်မှာအလုပ်ကန်ခွင့်နဲ့မရှိရရောနောက်ပြီးတော့ငြင်းချမ်းရေးမရှိ ေါ့နော်ဒီမျိုးပြကြီးကအရန်ကိုဗျံပကနိုင်နေတာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်လာတယ်မျိုးပြမှလည်းသူတို့ပိုရှန်နေရဆိုအဲ့တော့နောက်ဆုံးဘာဖြစ်လဲဆိုတော့ဟိုနိုင်ငံခြားထွက်ကြတယ်ဒီနေသက်ဒေတာဖြစ်တဲ့မွန်တို့ကရင်တို့ဆိုရင်ဒီပထိုင်းဘက်ကိုသွားတယ်လို့ပေါ့နော်အဲ့တော့လူငယ်တွေအနေနဲ့ပြောရမယ်ဆိုရင်ပထမဦးဆုံးအနေနဲ့ဒီအလုတ်ကိုင်နဲ့ပတ်သက်ပြီးတော့သူတို့မှလန်လန်းမီရရှိနိုင်မှုကအားနည်းတယ်ပေါ့လေခုနကငင်းချမ်းရေးလုံချုံရေးကတော့ရှင်းပါတယ်ဒါတော့လူငယ်ဒီမှငင်းချမ်းရေးလုံချုံရေးအတွက်တော့မပေါဝင်နိုင်တဲ့ဟိုမျိုးမရှိဘူးဥပမာဆိုရင်ပေါ့နော်ဒီငင်းချမ်းရေးညီလာခံ27ပြည်လုံးညီလာခံတို့ပါမလို့ဆိုလူငယ်နဲ့ပတ်သက်ပြီးတော့လူငယ်ရေးအား
ကို
ကိုယ်စားလှယ်လေးပေါ့နော်ပေါဝင်နိုင်မှုမရှိတာမျိုးကျွန်တော်တွေ့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျကိုမျိုးသွင်းရောဘလို့မြင်ထားပါတယ်လူငယ်တွေဟာလိုအပ်တဲ့အထောက်အပံ့ရင်းအမြစ်တွေကြလန့်နေမိကြနေတယ်လို့ထင်ပါသလားယူဆပါသလ
ားအရင်ရတဲ့ဆိုင်တော့တိုးတက်မှုတော့ရှိပါတယ်အရင်ခေဖြတ်တန်းလာတဲ့ခေကျွန်တော်တို့ဖြတ်တန်းလာတဲ့ခေဆက်သက်တဲ့ဆိုင်တော့ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့မြင်ပါတယ်ဒီပထမဆုံးတစ်ချက်ပြောရရင်တော့ဒီပညာရေးပေါ့နော်ပညာရေးနဲ့ပတ်သက်ပြီးလူငယ်တွေ15နှစ်နဲ့35နှစ်ကြာလူငယ်လို့ညီမပြီးမှတော့တတ်မှတ်တာပေါ့လေဒီလိုလူငယ်တွေပညာသိဖို့ဆိုဒီနေ့ခေတ်မှာတော့ဒီ online education ဆိုပြီးတော့ပဲပြောပြနေကြပါလေ covid ဖြစ်လာတော့ဟိုသိတာပါတယ်ဒီအပြင်မှာကိုကျောင်းပတ်တက်ဖို့ခွင့်ရမရှိတော့ online ပဲလေ့လာကြအောင်အဲ့လိုချိန်တွေမှာတော့မှနှိုင်းရှင်ပြပြမြန်မာပြည်ရဲ့ data charges တွေဒီ telephone operator တွေ telecom operator တွေကောက်ကြတဲ့ data charges တွေအိန္ဒိယနိုင်ငံတွေလည်းဈေးကြီးနေတယ်ကိုနိုင်ငံလူတွေကတူးချင်းဝင်ဝင်နေရတဲ့ကြားထဲမှာကိုပြန်သုံးရတဲ့ရတာလည်းနေသေးတယ်ပြန်သုံးရတဲ့အသုံးပြေးလေးရောင်းတယ်သူများနိုင်ငံတွေပို့ပြီးတော့ဈေးကြီးနေတယ်အဲ့ဒီကျွန်တော်တို့လူငယ်တွေကဒီ online ကိုသုံးမှု data တော့မှသူများနိုင်ငံတွေကလူငယ်တွေလောက်ပေါ်ပေါ်တည်တည်မသုံးနိုင်က
ြဟုတ်ပါအဲ
့တော့ဒီလိုမျိုးအခက်အခဲတွေရတယ်ပဲဒီလိုမျိုးဈေးကြီးနေတာပဲဒီလူငယ်တွေရဲ့ပညာဆက်သင်ခွင့်တို့အလောက်ကိုင်းခွင့်နဲ့အတွက်စူးစမ်းခွင့်တို့ဒါမျိုးတွေအတွက်ကိုအတားအဆီးဖြစ်ပါတယ်ဉာဏ်မီအခက်အခဲဖြစ်စေလို့ကျွန်တော်မြင်ပါတယ
်တိတ်ကောင်းတဲ့ point လို့ကျွန်တော်ယူဆတာဘာလို့လဲဆိုတော့အခုချိန်မျိုးနဲ့ဆိုပို့ပြီးကြိုက်တာပေါ့နော်ဟို online ကနေပြီးတော့ပဲတကယ်ကဟလာ online ကိုဒါပေါ်ပေါ်တည်တည်သုံးလို့ရမယ်ဆိုရင်ပညာကလက်ထားလေးတွေမှာရှိနေတာပဲလေအလွယ်တကူလိလာလို့ရကြမှာဆိုတော့အခုကတော့အရိဟာအတွက်တောင်မှပဲကိုရတဲ့ဝင်ငွေနဲ့ဟလာလိလာဖို့အတွက်ရာလုံလောက်တဲ့ပမာဏရဖို့ကတော့ခက်နေတာဆိုတော့လလန်းမိတဲ့အခြေအနေမှာအရင်းမြစ်လလန်းမိတဲ့အခြေအနေမှာရှိတလားဆိုရင်ဒီအခြေတစ်ခုရဲ့နဲ့ကိုပဲကျွန်တော်တို့ကမရှိသေးဘူးလို့တော့မှပြပြတတကောက်ချက်ချလို့ရသွားတာပေါ့နော်ဆိုတော့ခုနမိုင်းလက်ထုံဆွေးနွေးပေါ်တဲ့အချိန်မှာလည်းပါပါတယ်ဒါလား20ရာစုပင်လုံးငင်းချမ်းရေးဆွေးနွေးပွဲကိစ္စတို့ပါလို့ဆိုရင်လူငယ်တွေကိုထဲ့တာထဲ့ပြီးစဉ်းစားတာလုံးဝမရှိဘူးခေါင်းစဉ်တစ်ခုအနေနဲ့ပေါ့နော်တိကျကဏ္ဍတစ်ခုအနေနဲ့တက်တဲ့လူတွေထဲမှာတော့လူငယ်လို့သတ်မှတ်ထားတဲ့အသက်အရွယ်ပိုင်းဆိုင်မှာရှိတဲ့လူတွေပါခြင်းနဲ့ပါမှာပေါ့ဆိုတော့အဲ့ဒီကနေ20တော့မျိုးလေးကိုတစ်ခုကိုကျွန်တော်တို့ဆက်ဆက်တဲ့မျိုးကိုသွားလိုက်ရမယ်ဆိုရင်ဟလာလူငယ်မျိုးဆက်တစ်ပေါ့မျိုးဆက်တစ်မျိုးဆက်ဟောင်းလို့ပြောရင်ကျွန်တော်တို့ဆရာကုံတရားရဲ့မျိုးဆက်ဆောင်မတွေကတိတ်ပြီးတော့ကျွန်တော်တို့လိလာလိုက်နာတင်နဲ့မှတ်ယူတင်နဲ့ဆောင်ပါလို့ကျွန်တော်အဲ့လိုယူဆပါတယ်ဆိုတော့ဒီနေရာမှာတော့ကျွန်တော်မျိုးဆက်တစ်လို့ပဲကျွန်တော်ပြောပြရစီလူငယ်မျိုးဆက်တစ်တွေကိုရှေ့မျိုးဆက်တွေပေါ့ကျွန်တော်တို့မျိုးဆက်ဟောင်းလို့တော့ကျွန်တော်မသုံးပါဘူးရှေ့မျိုးဆက်တွေကနေပြီးတော့လူလူလာလာအလားလက်ကမ်းကြိုးဆိုပြီးတော့အနာဂတ်ကိုလွှဲပြောင်းပေးဖို့အတွက်လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေတယ်လို့ရောအကြံဉာဏ်ပြောလို့ရပါသလားမအေးလက်တော့
ကျွန်မတို့လက်ရှိမှာတော့ဒီမူဝါဒရှိလာတော့မရှိတာထက်ဆိုင်တော့ရှိလာတယ်ပေါ့နော်ဒါမျိုးတော့ကျွန်မတို့ပြောလို့ရတာပေါ့နော်ဒါပေမဲ့လက်တွေ့လုံဆောင်မှုမှာတော့အစိုးရပြောခဲ့တယ်လို့ပဲကျွန်မတို့အားနည်းနေတာရှိရဲ့နောက်ပြီးတော့ပြောရမယ့်အထက်မှာပေါ့နော်ဥပမာကျွန်မတို့လက်ရှိဒီတော်စုလွတ်တော်ပေါ့နော်ဒီတော်စုလွတ်တော်အခုဟို2020ရွေးကောက်ပွဲပြောသေးရမလို့2015 2020ရွေးကောက်ပွဲအထက်မှာဆိုဒီတော်စုလွတ်တော်မှာအသက်35နှစ်အောက်ဆိုရင်လူငယ်ပေါ့နော်အဲ့35နှစ်အောက်ပါတဲ့အရာခိုင်နှုန်းကတက်တက်တမရှိရာခိုင်နှုန်းမရှိဆိုအမှန်တန်ကိုနည်းပါတဲ့အနေအထားမှာရှိပါတယ်အဲ့ဒါလိုပဲပေါ့နော်ကျမတို့တခြားသောပေါ့နော်ဟိုကျမတို့ပြင်းညဒီပြည်တော်စုလွတ်တော်မှာပါတဲ့အသက်အရွယ်တွေကလေပြင်းညဆို55ဆိုတော့လေတော်တော်ကိုကြီးရဲ့လူတွေပုံများရတယ်လို့ကျမတို့တွေးရတယ်နောက်တစ်ခုကျမတို့ဟိုတလုံးကနေပြီးကျမတို့ရုံးကနေပြီးတော့လုပ်တဲ့ပေါ့နော်ဒီဟိုဒီပါတီတွေရဲ့ CEC ဘိုင်းတွေကိုကျမတို့မေးမြန်းတဲ့အခါမှာလေပါတီတွေမှာ CEC တွေမှာသူတို့လူငယ်ဆိုပြီးတော့ဦးစားပေးတယ်ဆိုပြီးတော့ပါတီမူဝါဒအနေနဲ့တော့ရှိရရှိတယ်ဒါပေမဲ့ CEC ဘိုင်းတို့ကတော့ဆိုရင်သူတို့ဟိုလူငယ်မရှိတယ်လို့ပေါ့နော်လူငယ်ကိုလည်းသူတို့အနေနဲ့ဟိုရာခိုင်နှုန်းတစ်ခုအနေနဲ့ခဲ့ရဆိုပေမဲ့လည်းအများကြီးတော့လည်းမဟုတ်ဘူးဥပမာ NLD ဆိုရင်အခုပြီးခဲ့တဲ့ရွေးကောက်ပွဲမှာ900ခိုင်နှုန်းတော့ပဲပေါ့နော်ရှိတာမျိုးလေးပေါ့နော်အဲ့တော့ ဥစားပေးလာပေါင်းဝင်လာမှုအတွက်တော့လက်ကမ်းလာလာတော့ရှိရတယ်မဲ့အများကြီးလုံလောက်တယ်လို့တော့မထင်ဘူးနောက်တစ်ခုကသူတို့အနေနဲ့ကလူငယ်ဒီလိုမျိုးဟိုလူငယ်တွေကအရင်ခင်ကမတူဘူးဒီအခုကကျမတို့ကနေပညာခဲ့အရင်နေ့ညတိုးတက်ထားမှာပေါ့နော်ဥစားပေးရမယ်ဆိုတာကိုသိတယ်ဒါပေမဲ့သူတို့ဒီပုံမှာအတိအမှတ်ပြုဖို့အတွက်နည်းနည်းတွန်းဆုံနေလို့ဒီခါလေးတော့ကျမလူငယ်အနေနဲ့ခံစားမိတာပေါ့ဒီဟုတ
ဆိုင်တော့တိုးတက်မှုတော့ရှိရဲ့လူငယ်တွေကထပ်တယောက်နေရာပေးလာတယ်ဒီလူငယ်ရေးရပူဝါဒဆိုတာမျိုးတွေရေးဆွဲပြီးတော့ကောင်းတဲ့ဘဝတိကြိုးပမ်းလာတယ်တိုးတော့ဒီလုံလောက်တဲ့အဆင့်ထိမရောက်သေးဘူးလို့ကျွန်တော်တို့မြင်တယ
်
ဒီပါတီတွေအတီးတီး NLD ရောတခြားပါတီတွေရောပေါ့နော်ပါတီတွေတီးတီးရဲ့ CEC တွေအရေးပါတဲ့ decision maker တွေနေရာမှာတော့လူငယ်တွေမရှိသေးဘူးသူများနိုင်ငံမှာဆင်းလာမှဆို20ကျော်လေးနဲ့ဝင်ကြီးချုပ်ဖြစ်တာတို့ပါတော့ပေါ့နော်တခြားနိုင်ငံတွေရဲ့ကောင်းဆောင်တွေဒီလူငယ်ပိုင်းတွေနဲ့အရေးကြီးတဲ့နေရာတွေယူလာကြတာလွှဲပေးကြတာအဲ့လိုမျိုးအနည်းတကျမူနဲ့ပေါ့နော်ခုမှကျွန်တော်တို့တိုင်းပြည်မှာဆိုရင်ကျွန်တော်တို့ရှိရတာတမားဆိုအိုမဆိုတဲ့စကားပေါ်မှာရှိရပါတော့ဒီအသက်ကြီးလာနေနေပို့ပြီးတော့ပညာပို့တက်လာနေနေလို့ယူဆခဲ့ကြတာပေါ့နော်အတိုင်းအတာတကူတိမှန်ပါလိမ့်မယ်ဒီနေ့မှကျွန်တော်တို့တော့မှကျွန်တော်တို့ရဲ့ငယ်တဲ့လူငယ်တွေကြီးကနေပြန်ပြီးတော့ဒီ landing ပြန်လုပ်နေရတာမျိုးတွေဒီတက်ရဲ့စကားကိုတက်ပြန်ကြားနေရမျိုးတွေရှိရပါတော့သူတို့တွေကတော့မှကျွန်တော်တို့ရဲ့ဤပညာအရာတွေအတွေ့အခေါ်တွေမှာရှေ့တန်းရောက်နေရမျိုးတွေရှိတယ်ဒါမျိုးဆိုတော့လူငယ်တွေကိုဒီလေပို့ပြီးတော့ဒီမူဝါဒတစ်ခုအနေနဲ့တည်တည်ကြကြပါတော့နော်။နေရာပေးဖို့လိုတယ်၊ဖန်တီးပေးဖို့လိုတယ်။ဒီနိုင်ငံတွေမှာဆိုဥမာဒီတခြားဖွံ့ဖြိုးပြီးနိုင်ငံကြီးတွေမှာဒီလူငယ်ပဏ္ဏရာဂိုင်းတို့နေရာပေးမယ်၊အမျိုးသမီးပဏ္ဏရာဂိုင်းတို့နေရာပေးမယ်ပေါ့နော်။တည်ကြတဲ့ဘယ်လိုမျိုးဥစားပေးပါမယ်၊ဒီအားပေးပါမယ်ဆိုတာမျိုးတွေမဟုတ်ဘဲနဲ့အဲ့ဒါအပြင်ဒီ smart goal ပေါ့နော်။တည်ကြတဲ့ specifying လုပ်တယ် make sure တွေပဲဖြည့်ရမယ်။အဲ့လိုမျိုးဒီ smart goal တွေပေါ့နော်။အရေးအတွက်နဲ့ quantify လုပ်နိုင်ရမယ်။အချိန်ကာလနဲ့ဒီတိုင်းတာနိုင်ရမယ်။အဲ့လိုမျိုးတွေနဲ့တိတိကျကျဒီအကောင့်တွေပေါ်ခေးနိုင်တော့ပို့ပြီးတော့ထည့်ရောက်ပါလိမ့်မယ
်ကျွန်တော်အခုစူးနေတာကိုနောက်ထောင်နေနဲ့ကျွန်တော်ကောင်းတော့မှဘာသွားတတိယကလည်းဆိုတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့ပြီးသားရှိတယ် NLD ပါတီရဲ့ပါတီထဲမှာလူငယ်တွေကိုနေရာပေးလူငယ်တွေကိုမျိုးဆက်တစ်ကိုပြင်ဆင်ပေးမှုနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကဘာထောက်ပြကြလဲဆိုတော့ငါနိုင်ငံပညာရေးစနစ်ကတော့ဆောင်နေကြလာခဲ့တယ်ကျွန်တော်မျိုးဆက်ဒါကျွန်တော်အနေနဲ့ပြောရင်တော့မှကျွန်တော်တို့ကတပါတီအာဏာရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အောက်မှာကျွန်တော်တို့ကကြီးပြင်းခဲ့ရတာအဲ့ဒီပညာရေးစနစ်ကနေကျွန်တော်ထွက်လာကြတာလားဆိုတော့တတလုံးလားလူငယ်တွေကပညာလိလာဖို့အတွက်ပညာရေးစနစ်ကမကောင်းတာကိုကြုံခဲ့ရလိလာဖို့အတွက်ခွင့်အမြင်ရခဲ့ရရှိဆိုလူငယ်တွေကိုသူကအများကြီးလူငယ်တွေကိုပြင်ဆင်ပေးရအောင်ပဲပေါ့နော်အဲ့ဒီအတွက်ချက်ချင်းတော့လေလူငယ်တွေကိုတွဲဖို့ပြုဖို့ဖြစ်နေမှာဆိုကျွန်တော်ဘာစဉ်းစားမိတယ်လဲဆိုတော့လူငယ်တွေကိုနေရာမပေးတာလူငယ်တွေကနေရာပေးထိုက်လောက်တဲ့အရေးချင်းမရှိလို့မပေးရလားဘာကလွဲနေတာလဲမအေးလက်တော့မလို့မြင်တယ
်ကျွန်မကလေအဲ့လိုဆိုရင်ပထမစဉ်းစားမိတာဟိုရုပ်တရက်ကောင်းတဲ့ပေါ်လာတာဆရာမြတ်တန်းတင်ရဲ့ဒါတာကိုကြော်မိပြီလို့ချက်မျိုးရုပ်တရက်ကောင်းတဲ့ပေါ်လာတယ်အဲ့တမှာဆိုရင်ဟိုပါပေါ့နော်ဟိုဒီလူငယ်နေရာပါတဲ့တယောက်ပေါ့နော်သူဆိုရင်တကယ်တမ်းကျမတို့တွေကလေဟိုစိတ်ဆန္ဒတော့ရှိရေရိုးချောင်းနဲ့ပုံစံပေါ့နော်ဒါပေမဲ့တခုရှိတာအတွေ့အကြုံလိုနေရတော့မှန်တယ်ဒါပေမဲ့အတွေ့အကြုံမရှိသေးဘူးဆိုပြီးတော့ထဲထားလို့တော့မရဘူးဘာလို့အတွေ့အကြုံထဲထ
ားတဲ့အတွေ့အကြုံကပုံမရတော့ဘူးဆို
တော့
ထဲထားမှတော့ထဲထားနေထဲထားရင်လည်းအတွေ့အကြုံကပုံမရတော့ဘူးပဲရှိမှာပဲလေ
ဟုတ်ကဲ့ဟုတ်
လို့ထဲထားတယ်အဲ့တော့ဖယ်ထားရင်အတွေ့အကြုံရရမလားအဲ့လိုပဲဖြစ်မှာပဲမလား
ပြီးတော့ကျမတို့တွေမှာကလေဟို starting plan ဒီပညာရေးစနစ်မှာကိုကပေါင်းဝင်လှုပ်ဆောင်ရတဲ့ဥစ္စာမျိုးမရှိတဲ့နဲ့အဲတင်ကြားရေးမှာကိုကခိုင်းတာလို့ဆိုတဲ့ပုံစံမျိုးဆိုတော့ကျမတို့ရဲ့ဒီအတွေ့ဉာဏ်ရဲ့ဟိုအတိအွှေမှုတွေကျမတို့ပြသခွင့်လည်းမရှိဘူးဥစ္စာခွင့်ပေါ့နော် leadership ဆိုတဲ့ဥစ္စာမျိုးကိုလည်းကျမတို့ဟိုပညာရေးစနစ်မှာပါပြီးတော့သင်ခဲ့ရတာလည်းမရှိဘူးပေါ့နော်ဒါတွေလည်းပါတာပေါ့အဲ့ဒါကျမတို့မရှိသေးလို့ဖယ်ထားရင်တော့ပို့ပြီးဝေးသွားမယ်လို့ထင်တယ
်ကိုမျိုးသွင်း
โอเคคุณน่ะโจโจเต็งเนี่ยไมค์เล็ตทองပြောတယ်လို့ပါပဲဒီပြဿနာကကြက်ဥနဲ့ကြက်မတယ်ပါပဲကျွန်တော်အလုံးရှောက်တာတယ်လို့ပေါ့တော့အတွေ့အကြုံမရှိလို့အလုံးမခံဘူးအလုံးမခံလို့
တွေ့ကြည့်ပ
ါဘုရားအမှန်ရပြန်လဲနေတာပဲကြက်ဥနဲ့ကြက်မတမဲအသလဲနေတယ်ပြဿနာပေါ့နော်ကျွန်တော်တို့ကအဲ့အကြောင်းကိုဒီအဲ့ဒီတန်မြာသဝန်အစိုးကြော့သဝန်ပေါ့လေဒါတော့ရဲရဲကြီးဖောက်ထားဖို့လိုတယ်လို့မြင်ပါတယ်ကျွန်တော်တို့ဒီသူများနိုင်ငံတွေမှာလို့ပဲ corporation ကြီးရဲ့ဘုတ်ဘွဲ့မျိုးမှာဆာဥမာလူငယ်တစ်ယောက်ကိုဘိုးတော်တော်တွေထဲမှာခန့်ကိုခန့်ရမယ်အဲ့လိုမျိုးပေါ့နော်ဒါမှမဟုတ်လေပါတီတွေရဲ့စီးစီးနေတဲ့30ရာခိုင်နှုန်းဒီလူငယ်တွေဖြစ်ရမယ်အဲ့လိုမျိုးမဖြစ်မနေဒီ mandate တစ်ခုနဲ့
လုပ်တာ
ပြီးတော့ accountable ဘယ်လိုများဖြစ်လာမလဲပေါ့နော်အဲ့ဒါလေးကိုတော့ကျွန်တော်စိတ်ဝင်စားပါတယ်ကြာအဲ့လိုမျိုးမဖြစ်ဘူးကျွန်
တ
ော် by force နဲ့လုပ်ကြမယ်ဆိုရင်ဘယ်လိုများရလက်ကဘယ်လိုများနေပါလဲကျွန်တော်တို့အဲ့လိုမျိုးစိတ်ဝင်စားတ
ယ်ဟိုကျွန်တော်တို့ဟို gender မေးလဲထောင်းတာ gender issue ဒီကလို့ကျွန်မ link ဒူးကွဲကြတဲ့ issue ဒီကလို့တာဆိုတဲ့အခါကျတော့အဲ့မှာဆိုရင်ကျွန်တော်တို့အခုတော့ဝိုင်ပမာပြီးမှရောင်းလိုက်ဖြစ်ပြီးနောက်ဝိုင်မှာဆိုအမျိုးသမီးပဏ္ဏရာခိုင်နှုန်းဆိုတော့တော်တော်တွန်းလိုက်တိုက်ပြောလာကြတယ်လीဒါတော့မှဒ ဒါတော့မှအခုဒီနေ့ဒီအချိန်ထိမဖြစ်သေးတာရအများကြီးရှိသေးတယ်သူကဟိုအရင်ကတည်းကပို့ပြီးတော့အတန်ကျဲလာတာပေါ့နော်အခုလည်းဆိုတော့ကျွန်တော်ဥပမာပြောလိုက်ရမျိုးသမီးတွေကိုမျိုးသမီးတွေကိုမာမန်နှိမ်မထားပါဘူးလို့ဟလာမျိုးသမီးတွေကိုနေရာပေးပါရဲ့လို့ဘတ်အပေါ်ရန်ဟာမျိုးတွေနဲ့ပြည်တယ်မှာလူအခွင့်အရေးအပေါ်ရန်ဟာမျိုးတွေနဲ့ပြောတာတကယ်တကယ်လက်တွေ့ကျကျဖြစ်နေတာမျိုးမရှိဘူးလေဆ ตู้ติงโกติแท้ลูกยายอยู่นี่รู้ရှင်နိုင်တဲ့အနေထားမှာရှိပါရဲ့လားမဲတဲ့ဆိုဘယ်လိုမြင်လဲကျွန်တော်ပြောတာခဏတို့တယောက်ချင်းစီမပြောဘူးတော့ဒီဘုံကတဘောပြောရမယ်မြင်ရမယ်ကျွန်တော်တို့လူငယ်တို့တည့်ရလုံးကိုကျွန်တော်ရှင်နိုင်ပါရဲ့လားဒေတာတွေကလူငယ်။
ဒီပုံမှာတော့ကျမတို့ဟိုအလံဝေးသေးရလို့ကျမထင်တယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ယင်းဆိုင်ရတဲ့ဟိုပုံစံချင်းကမတူဘူးပေါ့နော်တခြားနိုင်ငံတွေမှာသူတို့မှတည်ငြိမ်တဲ့အနေအထားတစ်ခုရှိနေပြီပေါ့နော်အထူးသဖြင့်ဒီနိုင်ငံရေးဒီငြိမ်းချမ်းရေးအစတည်ငြိမ်နေပြီပေါ့လေကျမတို့မှအဲ့လိုတည်ငြိမ်မှုမရှိဘူးဒါထဲမှာဒီလိုမျိုးတဘာဝဘေးအန္တရာယ်တွေနောက်ယောဂဘေးအန္တရာယ်တွေဒီလိုကိစ တို့ဒီမှာဒီចောင်းသားဒီနဲ့ပတ်သက်ပြီးတော့ဒီတက္ကသိုလ်ចောင်းသားနဲ့ပတ်သက်ပြီးဒီဥပဒေတောင်မှာပေါ့နော်ကျွန်တော်တို့ဥပဒေသူတို့တိုက်ကြိုက်ပြောခဲ့ရတာတွေចောင်းသားတွေကပဲတစ်ခါငင်းဆိုင်ကိစ္စတွေမလို့ဝင်ပါရတာတွေចောင်းသားတွေတစ်ခုတည်းလုပ်ရတာမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဒီမှာပို့ပြီးတော့ရုံးခံရတဲ့အနေအထားရှိရလို့ထင်တယ်ဒါပေမဲ့စင်ကာပူလိုနိုင်ငံမျိုးဆိုရင်တော့သူတို့မှကျတော့အရန်ကိုဟိုလေအဲဘယ်လိုပြောမလဲဟိုရုပ်ဝတ္ထုဆန်လာတဲ့အပိုင်းတွေပေါ့နော်ပြိုင်ဆိုင်မှုတွေရှိတော့သူတို့မှလည်းခြားတော့စိန်ခေါ်မှုတွေရှိမယ်စိန်ခေါ်မှုချင်းကတော့မတူဘူးပေါ့လေဟုတ်ကဲ့
ဟုတ်ကိုမျိုးသွင်းကဒီတွေ့ကြုံတခြားဒေတာရင်းတွေ့ကြုံမျိုးရှိတယ်ဆိုတော့ကိုမျိုးသွင်းကဘယ်လိုမြင်လဲကျွန်တော်တို့မြန်မာလူငယ်တွေကဒေတာရင်းလူငယ်တွေနဲ့ပခုံးချင်းတိုက်နိုင်ပါရဲ့လားတန်းလူကြီးလူရှင်နိုင်ပါရဲ့လား
ဒီတယောက်ချင်းတွေခြုံနေတဲ့လူတွေကိုအပထားပါနော်အများစုကြီးတော့ပြောရင်တော့ကျွန်တော်တို့ကမရှင်နိုင်ပါဘူးဒေတာရင်းလို့ပြောရင်တော့ဒေတာရင်းမှာဒီ Laos တို့ Cambodia တို့နဲ့ရှင်ရင်တော့လေမိကောင်းမိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မလမကန်းကနေဖြတ်သွားတဲ့ Indo တို့ Vietnam တို့နဲ့ရှင်ရင်တော့မရှင်နိုင်ပါဘူးဥပမာပြောရင်ဒီသူတို့နိုင်ငံတွေရဲ့အထက်တန်းကျောင်းတွေကိုကြည့်ကြည့်လိုက်ကျောင်းတိုင်းမှာဒီအခြေခံပညာဆင့်ကျောင်းတွေမှာကျောင်းတိုင်းမှာအားကစားခွင့်ရှိတယ်လူငယ်တိုင်းကအားကစားလှုပ်ရှားမှုပွဲချိန်ပေးလို့ရတယ်လုံးကြရတယ်ပေါ့နော်မြန်မာပြည်မှာအခုပညာရေးစနစ်တည်းကျောင်းနေဆိုတော့ညာလေအားကစားခွင့်ရှိတဲ့ကျောင်းတို့ကရန်ကုန်မြို့မှာတော့မှရန်ကုန်လူမှန်တဲ့လူမျိုးရေးမှာရချိုးရေးလို့ရတယ်အဲ့ထက်အောင်ပဲအခြေခံပညာပြီးလို့ထွက်လာတဲ့16နှစ်ရွယ်ကျောင်းသားချင်း16နှစ်ရွယ်လူငယ်ချင်းရှင်လိုက်ရင်ကိုယ်ကာယဖွံ့ဖြိုးမှုနဲ့ဒီစင်ပွားတဲ့ညာနာဖွံ့ဖြိုးမှုမှာကျွန်တော်တို့ကနောက်ကျကျန်နေခဲ့ပြီလားအဖက်မှာလည်းနေစဉ်စားသုံးရတဲ့အစာအာဟာရတွေဒီနေထိုင်ရတဲ့ပတ်ဝန်းကျင်ရဲ့ဖန်တီးပေးပြီးတော့ကျွန်တော်တို့မှာဒီကာယအပြင်ညာနာအပြင်ခွင့်ပြုပါလူများတွေလည်းနောက်ကျနေခဲ့ပြီ။ကျန်တဲ့ပညာရေးစနစ်လိုတင်ခဲ့ရတဲ့ပညာရေးရဲ့အခြေသွေးတို့ဒါတွေကတော့အထူးတလင်ဆိုးနေနေကြမလို့ပါဘူး။နောက်မှကျန်ရခဲ့ပြီ။စင်ကာပူတို့ဘာလို့လဲရှင်းလိုက်ရင်တော့လေတော်တော်ကြီးကိုပြတ်ကျန်ရခဲ့တာပေါ့နော်။အခုတော့ဗီယက်နမ်တို့အင်ဒိုနီးရှားတို့တဲ့တောင်မှကျွန်တော်တို့ကဒီမနှင်းမြှောင်လိုက်ရမယ်လို့မြင်ပါတယ
်။အေးဗျာကျွန်တော်လည်းဒီမေးကိုမေးတာမေးတာကိုယ်တိုင်လည်းသိတယ်မရှင်းနိုင်ဘူးပခုံးချင်းမတိုက်နိုင်ဘူးဆိုတာဒါပေမဲ့ခင်ဗျားတို့ကအဲ့လိုတဲ့ပြောလိုက်တော့ကျွန်တော်ကတော်တော်တော်ပို့ပြီးဝမ်းနေသွားတယ်ကျွန်တော်သိထားရတယ်တော့မှပဲကျွန်တော်တို့ကတော်တော်ကိုဟလာပခုံးချင်းတိုက်နိုင်ဘူးကျွန်တော်တို့အများကြီးလုံကြရအောင်ပါပါခုနပြောသွားသလိုပဲတကယ်ကိုဟလာဒီစနစ်ကြတဲ့ဟလာတိတိကျကျစီစဉ်ထားတဲ့စီမံကိန်းနဲ့လုပ်ဖို့လုပ်ရလို့ကျွန်တော်တို့အဲ့လိုမြင်တာပါပဲဆိုတော့မလေးလက်ထွင်ရင်မကြခင်မှာစိုးရတယ်တက်တော့ပဲ
ဟုတ်ကဲ့
အခုကျွန်တော်တို့ဆွေးနွေးသွားတဲ့လူငယ်တွေရဲ့အခြေအနေရဲရဲနဲ့ပတ်သက်ပြီးတော့ပို့ပြီးတိုးတက်လာဖို့အစိုးရတဲ့အနေနဲ့ဘာကိုလုပ်စီချင်ပါလဲမင်းတက်တို
့နံပါတ်၁ကတော့တို့အခုလူငယ်ရေးရမူဝါဒထားမှတ်ထားပြီးအဲ့မှာတို့မဟာဗျူဟာစီမံချက်တွေတို့လုပ်တယ်ပေါ့နော်အဲ့မှာဆိုတော့ကျွန်မကသိချင်တာကဒီဟာလေးကိုအကောင့်ထဲပေါ်ဖို့တို့ budget ရှိသလားပေါ့နော်ဒီ budget ကိုလည်းတခြားစဉ်းစားပေးနေခြင်းနဲ့ဒီအတွက်ပေါ့နော်ဒါလေးကိုလုံလုံလောက်လောက်အကောင့်ထဲပေါ်ဖို့ပေါ့လေအဲနောက်တစ်ခုကကျမတို့တောင်းဆိုနေတဲ့အထက်မှာပေါ့လေလူငယ်ရေးရဝင်ကြီးခန့်ဖို့ပေါ့လေဒါမျိုးတွေလည်းတောင်းဆိုနေရရှိတယ်ဘာလို့ဆိုတော့ဒီအရေးကိုဖြစ်ဖြစ်စီစီလုံနိုင်ဖို့ပေါ့နော်ဘာလို့ဆိုတော့လူငယ်အရေးပြောတယ်လူငယ်အရေးအတွက်စမှတ်နေတဲ့သူတွေကလူကြီးတွေဖြစ်နေတယ
်
ဒါပေမဲ့လူငယ်ကမပါဘူးလားဒီခေတ်ထဲမှာမပါဘူးလားတော့မဟုတ်လူငယ်တော့ဒါပေမဲ့လူငယ်ဒီလူကြီးကပြောတဲ့ဥစ္စာကို तू ကလိုက်လို့မရမျိုးဖြစ်နေအမှန်တကယ်လူငယ်တင်ပြတော့လူကြီးကနည်းနည်းစဉ်းစားပြီးသူပေါ့နော်ဖြည့်ပြီးတော့ဟုတ်ဆောင်မှုကိုပေးရမှာပေါ့လေနေရပေးရမှာပေါ့နော်ဒါ bottle up ဖြည့်ရမှာဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လူကြီးကပြောတော့လူငယ်အဲ့လိုမျိုးဆိုတော့အဆင်မပြေဘူးပေါ့နော်အဲ့တော့လူငယ်ရောင်ကြီးကျမတို့တောင်းနေတယ်လို့မျိုးဒါမျိုးတွေလည်းအကောင့်ထဲပေါ်ပေးသင့်တယ်လို့အကြံပြုချင်ပါရှင
်ဟုတ်ကဲ့လူငယ်ရောင်ကြီးဆိုရဲနေမှာနောက်ဆုံးပြောဝင်ကြီးဌာနမဟုတ်ဘူးဆိုရင်တော့မှတီးချလွတ်လပ်တဲ့ agency လိုမျိုးပေါ့နော်ဌာနပေါ့
ဒါ
ဒီမိုကရေစီနိုင်ငံတွေမှာဝင်ကြီးဌာနတွေမတိုးချဲ့ပဲနဲ့တီးချလွတ်လပ်တဲ့ဌာနတွေ agency တွေတိုးချဲ့ကြတာပဲအဲ့လိုလုပ်လို့ရတာပဲနော်ဥပမာ လူငယ်ကြီးရာတွေကိုကင်တွယ်ဖို့အတွက်ဟလာလူငယ်တယောက်ကိုပဲယူစာအနေနဲ့ပေးလိုက်ပြီးတော့လုပ်လို့ရတာပဲဗျာလုပ်မယ်ဆိုရင်မအဲ့လိုတော့ပြောတော့ကျွန်တော်ကဘာသွားသတိရတယ်လဲဆိုဟိုတော့ဆိုရင်လူငယ်ကိုယ်စားလှယ်ဖွဲ့ဆိုပြီးတော့ကြီးလိုက်ရင်တကြီးပြောဝင်ကြီးပဲလေဒီမော်စင်းတာတို့ဒီမော်တက်တာတို့ကြီးလိုက်မယ်ဆိုရင်ဘယ်လောက်ဆိုးလဲဆိုတာကိုမျိုးသွင်းကိုမျိုးသွင်းရောတော့တမဲ့အစိုးရတဲ့ကိုလူငယ်တွေကဘာလုပ်ပေးစီကြမှာလဲ
ဟုတ်ကဲ့ကျွန်တော်ဒီအနိုင်ရပါတီဖြစ်တဲ့ NLD ရဲ့2020ရွေးကောက်ပွဲကြေညာစာရမှာနော် Election Manifesto ကိုဖတ်ကြည့်ပါတယ်ဒီလူငယ်ရေးအကဏ္ဍနဲ့ပတ်သက်ပြီးအချက်9ချက်ပါပါတယ်ဒီတော်တော်များများလည်းကျွန်တော်တို့ရှိမှာတကယ်လိုအပ်နေတဲ့အချက်တွေတကယ်လိုအပ်နေတဲ့ကဏ္ဍတွေကိုထောက်ပြပြီးတော့ပြောဆိုခါတာတွေ့ပါတယ်။ဒါပေမဲ့ကျွန်တော်တခုထပ်ပြီးတော့လိုလားမိတာတော့အရှိမပြောတဲ့ smart goal လို့ပေါ့နော် specific ဖြစ်ရမယ်ဒီ measurable ဖြစ်ရမယ် attainable ဖြစ်ရမယ်ဒီ time bound ဖြစ်ရမယ် relevant ဖြစ်ရမယ်ပေါ့နော်အဲ့လိုအချက်လေးတွေတော့ဒီအသေးစိတ်အချက်လေးတွေတော့လိုအပ်နေသေးတယ်လို့ကျွန်တော်မြင်ပါတယ်။ဥပမာသမွေးဝမ်းကြောင်းပညာနယ်ကျောင်းတွေဖွင့်မယ်လို့ပဲပြောတယ်။ဒါပေမဲ့တစ်နှစ်ကိုဘယ်နှကြောင်းဖွင့်မယ်2020အနေနဲ့2025ပြည့်မှာဘယ်နှကြောင်းဖြစ်လာရမလဲဒီလူငယ်တွေတဲ့ဘယ်ကဏ္ဍမှာဘတ်ဂျက်ကိုအနည်းဆုံးဘယ်လောက်တိုးသုံးမလဲเนาะဒီလိုကဏ္ဍတွေအချိန်ဇယားတွေဒီဂရိကဝိတ္တတွေနဲ့ပေါ့တိတိကျကျပြောထားမျိုးလေးမတွေ့ဘူးအဲ့လိုမျိုးလေးထပ်ပြီးတော့တိတိကျကျလေးကဏ္ဍတွေအချိန်ဇယားတွေဂရိကဝိတ္တတွေတိတိကျကျလေးပြောပြနိုင်တာမျိုးလေးဖြစ်လာဖို့ကျွန်တော်ပြောလင့်ပါတယ
်ဟုတ်ကဲ့ဗျာဒီနေ့လူငယ်နောင်ဝယ်လူကြီးလူသားပြောကြတာအဲ့ဒါကစကားဖြစ်တဲ့ရှိတယ်စာထဲမှာပဲရှိတယ်ဆိုတော့လူငယ်တွေကိုတကယ်ကိုပဲအနာဂတ်ရဲ့ခေါင်းဆောင်တွေဖြစ်တိမှန်ပြုတ်ပြီးတော့တကယ်ကိုစနစ်တကျခံကြမ်းမှမှပြုစုပြုထောင်ပေးနိုင်မှကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကစိတ်ချရမယ်ကျွန်တော်တို့ခုနပြောသလိုဒေတာတွေမှာတော့မကနိုင်ငံတကာမှာလူချင်းတူတူတူချင်းနှမ်းမြဟလာရွံ့နေစရာမလိုတဲ့လူငယ်တွေဖြစ်လာဖို့ပြုထောင်ပေးကြရမယ်ဆိုတာသိသိကြပါရခင်ဗျာအော်ဆွနစ်ပြည်ရဲ့မိုင်းလက်ထွန်းကိုမျိုးသွင်းညောင်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ဟ
ုတ်ပါတယ်
ပညာလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းကစီနီယာဂျန်နာပရိုဂရမ်မန်နေဂျာမိုင်အေးလက်ထွန်း Youth Empowerment in the Society အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးသွင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်နည်းလမ်းခန်းတွေကိုအင်ကာညဒိုင်းရီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ VOA စီစဉ်တွေကိုအားပေးနှားဆုံကြည့်ရှုကြရတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်မင်္ဂလာခါတမရပါ Area Week ပါပြီးကျမ်းမှာပြောရှင်းကြပါစီကျွန်တော်ကြိုတိတ်ပါခင်ဗျာ